မနေ့ကတနင်္ဂနွေနေ့ကဒီဂါဇာမှာရှိတဲ့ Hamas Palestine စစ်သွေးကြွတွေကို Israel ဆွေးကနေပြီးတော့တရားဝင်စစ်ကြေညာလိုက်ပါတယ်။ Hamas အဖွဲ့ကနေပြီးတော့ Israel ကိုအလစ်အငတ်တိုက်ခိုက်ခဲ့တဲ့ပုံမှာ Israel စစ်တပ်ကကြီးမားတဲ့စီးတုံးပြန်မှုလုပ်ဖို့ဆိုင်းပြင်းနေပါတယ်။ Hamas ရဲ့အလစ်အငတ်တိုက်ခိုက်မှုကြောင့် Hamas အဖွဲ့ပေါ်မှာစစ်ကြေညာလိုက်ပြီးလို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကစနေနေ့ကလေးကကြေညာထားပြီးမြဲတရားဝင်စစ်ကြေညာမှုကတော့ Israel အစိုးရအဖွဲ့ကနေပြီးတော့တနင်္ဂနွေနေ့မှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အစ္စရေးနိုင်ငံတောင်ပိုင်းလက်မတွေပေါ်မှာတော့အစ္စရေးစစ်သားတွေနဲ့ဟာမတ်စ်တပ်ခိုက်ရေးသမားတွေကြားတနင်္ဂနွေနေ့မှာအပြန်အလှန်ပစ်ခတ်မှုတွေရှိသလိုပဲအစ္စရေးကဂါဇာမှာလေကြောင်းကနေပြီးတော့လက်တုံပြန်တိုက်ခိုက်နေပါတယ်။အစ္စရေးအနေနဲ့ဂါဇာကိုမြေပြင်ထိုးစစ်တွေဆင်နွှဲလာနိုင်ခြေရှိတယ်လို့အရှိလေပိုင်းရေအကက်ခတ်တွေကသုံးသပ်နေကြပြီးတော့ဒီလိုမျိုးမြေပြင်ထိုးစစ်ဝင်မယ်ဆိုရင်တော့ပြိပခါကတိရတာကိုစိုးဝါလာနိုင်ပါတယ်။အစ္စရေးသမ္မတအစ္စက်ဟာဇော့ဖ်ကရုတ်တံငါတဆင့်နိုင်ငံဝန်ကိုတနင်္ဂနွေနေ့မှာမေခွန်းပြောကြားပြီးတော့ရက်ဆက်ကြမ်းကြုတ်တဲ့ရန်သူကြောင့်မလို့အစ္စရေးဟာကြီးမားတဲ့စစ်ပွဲကိုရင်ဆိုင်နေရပြီလို့ကြေညာသွားပါတယ်။ဟာမတ်စစ်ပွဲကအစ္စရေးကိုအလင်းငတ်တိုက်ခိုက်တာကြောင့်အစ္စရေးစစ်သည်44ဦးအပါအဝင်လူ900ထက်မနည်းသေဆုံးခဲ့ပြီးတော့လူ1500ကျော်ထိခိုက်ဒဏ်ရာရထားတယ်လို့အစ္စရေးဘက်ကကြေညာပါတယ်။သေဆုံးတဲ့ထဲမှာနိုင်ငံသားတွေလည်းပါပါတယ်။ဂါဇာမှာတော့313ဦးသေဆုံးပြီးတော့2000နီးပါးဒဏ်ရာရတယ်လို့ဂါဇာတာဝန်ရှိသူတွေကပြောပါတယ်။အစ္စရေးစစ်တပ်ကနေပြီးတော့စစ်သွေးကြွ400ကိုတုတ်တင်ပြီးတော့ဒါဇင်နဲ့ချီဖမ်းမိထားတယ်လို့အစ္စရေးတာဝန်ရှိသူတူကပြောပါရယ်။တချိန်ထဲမှာတော့ဟာမတ်စ်ဘက်ကလည်းအမျိုးသမီးတွေကလင်ငယ်တွေနဲ့တက်ကြီးရွယ်တွေအပါအဝင်အစ္စရေးအတော်များများကိုဖမ်းဆီးထားပါရယ်။အခုတိုက်ပွဲတွေအတွက်မှာအမေရိကန်နိုင်ငံသားတချို့တည်ဆုံမှုရှိတာကြောင့်အတိအကျသိရဖို့စုံစမ်းနေတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်က CNN မီးမြန်းကမှာပြောပါရယ်။အခုဖြစ်ပျက်ဟာ1983ခုနှစ်စစ်ပွဲပြီးရင်အစ္စရေးနိုင်ငံကအဆိုပါဆုံးတိုက်ခိုက်ခံမှုဖြစ်တယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးကပြောပါတယ်။ Hamas Palestine တွေဟာစနေနေ့အစောပိုင်းကဒုံးကျည်ယာနဲ့ချီပြီးတော့ Israel ကိုအလစ်အငတ်တိုက်ခိုက်လိုက်တယ်လို့ယာနဲ့ချီတဲ့ Hamas တိုက်ခိုက်သမားတွေဟာ Israel Gaza နယ်စပ်ကလူမျိုးရေးအတားအဆီးတွေကိုကျော်ဖြတ်ခဲ့ကြတာပါ။အမေရိကန်ဘက်ကတော့ Israel အနေနဲ့ Hamas တိုက်ခိုက်သမားတွေကိုတိုက်ခိုက်ဖို့လိုအပ်ချက်တွေဟာအမေရိကန်ရဲ့ပထမဦးစားပေးဖြစ်ပြီးတော့ Israel ဘက်ကလည်းအခိုင်အမာ Israel ဘက်ကနေအခိုင်အမာရပ်တည်မယ်ဆိုပြီးတော့အမေရိကန်တာဝန်ရှိသူတွေကပြောဆိုထားကြပါတယ်။